ရန်ကုန်တိုင်းဒေသကြီးမှာတရားခံပြည်အများဆုံးရှိနေတာဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးကော်မတီရဲ့ဆောင်ရွက်ချက်တွေကိုအစိုးရကပူးပေါင်းဖို့အားနည်းနေတာကြောင့်လို့ဥပဒေပညာရှင်တွေကဝေဖန်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးမှာအခုလိုမျိုးတရားခံပြည်တွေအများဆုံးရှိနေတာနဲ့ပတ်သက်ပြီးတော့ဒီကနေ့ကျင်းပတဲ့တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးခဲ့ ရန်ကုန်တိုင်းဒေသကြီးတစ်ခုအနေနဲ့ရှိနေတဲ့အပေါ်မှာရန်ကုန်တိုင်းဒေသကြီးကမာရွတ်မဲဆန္ဒနဲ့တင်မှတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမြင့်ဝင်းကတိုင်းအစိုးရအနေနဲ့တရားခံပြီးအများဆုံးတိုင်းဒေသကြီးဖြစ်နေတဲ့အပေါ်မှာဂုံယူဖို့နဲ့ဘလို့ဖမ်းဆီးနေတယ်လဲဆိုတာကိုခုလိုမိကုန်ထုတ်လိုက်ပါတယ်။ဒါကြောင့်ကျွန်တော်မေးဖို့ကတော့ရန်ကုန်တိုင်းမှာ အခုလိုများပြားလာတဲ့ဒီကံကြီးတွေကိုဖမ်းမနေသေးတဲ့ဒီကံကြီးတွေကိုဘယ်လိုပင်ကြီးနဲ့ဖမ်းဆီးနေပါလဲ။ဖမ်းဆီးမိနိုင်ရွဲ့အချင်းယူဒီဒီမှာမိနိုင်ရွဲ့ဘယ်လိုစီမံနေနဲ့ဘယ်လိုကြည့်ကြည့်ရောက်ရောက်လက်ဆံရကကျိုးပန်းဆောင်ရွက်ပေးနေတယ်ဆိုတာကိုပုဂ္ဂလာကြီးမှသိတယ်။ဒါနဲ့ဒီချက်ပေးပါရဒေသတော်
တရားခံပြီးအများဆုံးပြည်နယ်နဲ့တိုင်အလိုက်အမတ်စင်ရေးတွဲကြည့်မယ်ဆိုရင်ရန်ကုန်တိုင်းဒေသကြီးဘီပါကဘကိုမန္တလေးနဲ့ရခိုင်ပြည်နယ်တို့ပါဝင်ပါတယ်။တရားခံပြီးဆိုတာမှာအမှုကိုရင်ဆိုင်ဖြည့်ရှင်းတာမရှိဘဲဖမ်းဆီးမခံဘဲထွက်ပြေးနေတာကိုဆိုလိုတယ်လို့ဥပဒေပညာရှင်ကရှင်းပြပါတယ်။ရန်ကုန်တိုင်းဒေသကြီးနေဆက်ရေးရဝန်ကြီးဗိုလ်မှူးကြီးတင်ဝင်းကတော့တရားခံပြီးတွေနဲ့
မြန်မာယုတ်မြန်တန်ကြာညာပြီးယုတ်မြန်တန်ကြာနဲ့ Sky နဲ့ဥရစ်စနေတို့မှာတခါလေးနဲ့ပတ်သက်တော့ဆက်လက်ကြဖို့သဘာဝပြင်ညာတွားရစီဆောင်လက်ရှိပါတယ်။ဒါနဲ့ငါရတဲ့ပတ်သားချုပ်နေတဲ့3/25ရက်ကတည်းကဖန်စီနိုင်ခြင်းမရှိတော့တိုင်းဒေသကြီးနဲ့ပြည်နယ်ရဲတပ်ဖွဲ့ကူများကိုခေါ်ယူသတိပေးသွားရန်အစီအစဉ်များအဆက်မတ်၍အလေးစားဆောင်ရွက်လက်ရှိပါကြောင်းကြေညာပါတယ်။
ရန်ကုန်မြို့တွင်45မြို့နယ်မှာတဲခံပြေးတွေကိုဖမ်းဆီးတာမှာခရိုင်အလိုက်မြို့နယ်အလိုက်ဖမ်းဆီးအရေးယူတာဖြစ်ကြောင်းအမှုကင်းဖြစ်ပွားရာတက်ဆိုင်ရာမြို့နယ်အတွင်တဲခံပြေးများကိုရဲဥပဒေ29ကနဲ့အရေးယူပြီးအခြားမြို့နယ်အတွင်ကတဲခံပြေးတွေကိုတော့ရဲဥပဒေ29ကအရစရင်သွင်းအရေးယူတာဖြစ်တယ်လို့ဗိုလ်မှူးကြီးတင်ဝင်းကဆိုပါတယ်လက်ရှိမှာရန်ကုန်တိုင်းခရိုင်လေးခုစလုံးမှာ29ကအရာအမှုပေါင်း150ကျော်မှာတမှုသာဖမ်းဆီးရမိထားပါတယ်။29ကအရာအမှုပေါင်း2400ကျော်မှာအမှုပေါင်း2300ကျော်ဖမ်းဆီးနိုင်ခြင်းမရှိသေးဘူးလို့ဗိုလ်မှူးကြီးတင်ဝင်းကပြောပါတယ်။တိုင်းဒေသကြီးအတွင်းမှာတရားခံပြေးဖမ်းဆီးရမိရှိမှုအားနည်းနေသလိုရာဇဝတ်မှုတွေလည်းများနေတယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကဦးကြီးမြင့်ကပြောပါတယ်
တစ်ကတော့သမရဥသိန်းစိန်ကသူလွင့်နှင်းချမ်းသာကွင်းဟလာ3-4ချိန်တော့သူလွှတ်လိုက်တာမှာနိုင်ငံရေးအကျဉ်းသားကဟလာဝါလောက်ပါပြီးတော့3,000လောက်ပြောပြီးတော့ရာဇဝတ်သား6,000လောက်ပါတယ်ဗျာအဲ့တော့အဲ့ရာဇဝတ်သားတွေချက်ပြီးပြည်မှုတွေကျွလွန်းနေအများဆုံးကရန်ကုန်တိုင်းမှာပါတယ်ဒီလိုပဲနော်အဲ့တော့တစ်ချက်ပေါ့နော်နေ့ချက်ကပါလဲဆိုလို့ရှိရင်တရားဥပဒေစိုးမိုးရေးကော်မတီဆိုတောင်းဆန်းတို့ပွက်ထားတယ်เนาะအဲ့ဒီကော်မတီကမြို့တိုင်းလိုက်ခရိုင်လိုက်ဒီအဲသူတို့ယုံကန်းနေပွင့်တဲ့အခါမှာနိုင်ငံတော်ဘက်ကပူးပေါင်းဆောင်ရွက်မှုလုံးဝမရှိဘူးလုံးဝနှီးပါမရှိဘူးကော်မတီကလည်းဘာမှအလုံးမဖြစ်ဘူးပေါ့ဗျာမလုံနိုင်ဘူးမြန်မာနိုင်ငံရဲတပ်ဖွဲ့ဟာစစ်တပ်ကလာတဲ့လူတွေရဲ့စစ်ပလိတ်တွေပဲဖြစ်တယ်ရဲတပ်ဖွဲ့မဟုတ်ဘူးသူတွေကတဆင်းတိုးရာသူတွေနဲ့ယူထားတာအဲ့လူတွေကရဲလုံးကမကြွန့်ကျင်အဲ့ရဲလုံးကမကြွန့်ကျင်တဲ့အခါကျတော့တရားခံကဘလို့ဖမ်းရမလဲဘလို့ဖြစ်မလဲဆိုတော့သူနားမလဲဘူးအဲ့အဲ့တော့ရန်ကုန်တိုင်းအတွင်းမှာတရားခံပြေးတွေများနေရတဲ့အကြောင်းကြီးမှာအဲ့အရာတွေပါပါတယ်လို့
တိုင်းဒေသကြီးအစိုးရအနေနဲ့နှစ်စဉ်တရားခံပြေးဖမ်းဆီးမှုကိုစီမံချက်တွေနဲ့စူးစမ်းနေပေမဲ့ခုချိန်ထိတော့တရားခံပြေးအများဆုံးတိုင်းတစ်ခုအနေနဲ့ရန်ကုန်တိုင်းကရပ်တည်နေစေလို့ဥပဒေပညာရှင်တွေကကောက်ချက်ချပါတယ်ရှင်